မြန်မာနိုင်ငံအပါအဝင်ကမ္ဘာတလွှားမှာတာဝန်ထမ်းဆောင်ရတဲ့ဒီနေ့အတွင်းမှာသေဆုံးရတဲ့သတင်းတောက်60ထက်မနည်းရှိပြီးတော့အဲ့ထက်မှာနိုင်ငံတကာမှာရောက်နေတဲ့သတင်းတောက်တွေသေဆုံးမှုကပိုများတယ်လို့စာနယ်ဇင်းလွတ်လပ်ခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်။2014ခုနှစ်အတွင်းမှာမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း22နိုင်ငံမှာသတင်းတောက်တွေသေဆုံးရမှုကိုမှတ်တမ်းတင်ထားတဲ့နှစ်ပတ်လည်အစီရင်ခံစာကိုညူယောက်မြို့အခြေစိုက် CPJ ခေါ်သတင်းတောက်များကာကွယ်ရေးကော်မတီကဒီကနေ့အင်္ဂါနေ့မှာပဲထုတ်ပြန်လိုက်တာပါ။ဒေသရင်းသတင်းတောက်တွေပြင်းမှတ်ထားအခမ်းအနားဆုံးဖြစ်ပေမဲ့လည်းစုစုပေါင်းတည်ဆုံမှုရဲ့23ရာခိုင်နှုန်းကနိုင်ငံတကာမှာရောက်နေတဲ့သတင်းတောက်တွေဖြစ်တယ်လို့အစိုးရခန်းစာမှာပြောထားပါတယ်။ CPJ ရဲ့အစိုးရအရ1992ခုနှစ်နောက်ပိုင်းမှာတည်ဆုံရတဲ့သတင်းတောက်တွေက90ရာခိုင်နှုန်းကနိုင်ငံသားတိုင်းပြည်တွေမှာသတင်းသွားယူတဲ့သတင်းတောက်တွေဖြစ်ပါတယ်။သတင်းတောက်တွေအတွက်အနည်းအများဆုံးကတော့ပြီးခဲ့တဲ့နှစ်အထဲသတင်းသမား18ယောက်တပ်ခံခဲ့ရတဲ့ Syria နိုင်ငံဖြစ်ပြီးတော့ Iran နဲ့ Ukraine နိုင်ငံတွေမှာလည်းသတင်းတောက်5ယောက်သေဆုံးခဲ့ရတယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာသတင်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုစစ်တပ်ကဖမ်းဆီးထားပြီးတော့သေဆုံးခဲ့တဲ့ကိစ္စကိုလည်းအစိုးရခန်းစာမှာမှတ်တမ်းတင်ထားပါတယ်။ဒါဆိုရင်မြန်မာနိုင်ငံမှာ2009ခုနှစ်ကစပြီးတော့ပထမဆုံးအကြိမ်သတင်းတောက်တစ်ယောက်တပ်ခံခဲ့ရတာလို့လည်း CPJ ကပြောပါတယ်ရှင်။